ကချင်ပြည်နယ်တွေကအစိုးရထိန်းချုပ်တဲ့နေရာတွေနဲ့မဟုတ်ဘဲနဲ့ဒီကချင်လွတ်မြောက်ရေးအဖွဲ့ KIO ထိန်းချုပ်နေမြေတွေကဒုက္ခသည်တွေအတွက်ပါကုညီထောက်ပံ့ရေးပစ္စည်းတွေကိုမကြခင်မှာကုလသမဂ္ဂကပေးတော့မှာဖြစ်ပါတယ်။အစိုးရတပ်တွေနဲ့ဒီလက်နက်ကိုင် KIA တပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ကချင်ပြည်နယ်တွေမှာကုလသမဂ္ဂရဲ့အကူအညီပေးမှုတွေကိုအစိုးရခွင့်ပြုပေမဲ့ KIO ထိန်းချုပ်နေမြေတွေကိုလုံခြုံရေးအရာအရင်တုန်းကခွင့်မပေးခဲ့ပါဘူး။အခုတော့ဒီ KIO ထိန်းချုပ်နေမြေတွေကစစ်ပြေးဒုက္ခသည်တွေကိုအစားအသောက်အပါအဝင်ကုညီကယ်ဆယ်ရေးပစ္စည်းတွေကိုဘလို့ပို့ပေးမလဲဆိုတဲ့အသေးစိတ်ကိုဆွေးနွေးနေတယ်လို့ရန်ကုန်ကကုလသမဂ္ဂယုံပြောခွင့်ရသူက VOA ကိုပြောပါရယ်ကချင်ပြည်နယ်ကပဋိပက္ခအခြေအနေနဲ့မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုလေ့လာဖို့အတွက်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမတ်အိုဟေဂန်ဒါနာဟာလည်းရှေ့သတင်းပတ်ထဲမှာမြန်မာနိုင်ငံကိုသွားမှာဖြစ်ပါတယ်ပြုပြင်ပြောင်းလဲမှုတွေကြဲကြဲပြင်းပြင်းလုပ်နေတဲ့မြန်မာနိုင်ငံမှာလက်ရှိလူ့အခွင့်အရေးအခြေအနေတွေကိုသုံးသပ်ဖို့အရေးကြီးတယ်လို့အပြုသဘောဆောင်တဲ့တိုးတက်မှုတွေကပါရှိတယ်လေရှိနေသေးတဲ့စိန်ခေါ်မှုတွေကဘာလဲဆိုတာသိဖို့အတွက်သွားမှာဖြစ်တယ်လို့မစ္စတာကန်ဒါနာကပြောပါတယ်မစ္စတာကန်ဒါနာရဲ့၅ရက်ကြာခီးစဉ်ဟာလာမယ့်တနင်္လာနေ့မှာစတင်မှာဖြစ်ပါတယ်